ရာဝတီတိုင်းမြဝချွန်းပေါ်အနီးမှာဖြစ်တည်နေတဲ့လေဖျားနဲ့ရဝန်းဟာလာမယ့်24နှစ်အတွင်းမှာမုံတိုင်းငယ်အဆင့်ကိုရောက်သွားနိုင်တယ်လို့မိုးလေဝသနဲ့သလားပေတာညင်ကြားမှုဦးစီးဌာနကသတိပေးထားပါတယ်။ဒီကြောင့်ရန်ကုန်ကပြပို့လာတဲ့သတင်းကိုကိုချကျော်သိန်းကပြောပြပေးမှာဖြစ်ပါတယ်ဗျာ
။အက်ဒမန်ကျွန်းတောင်ပေါ်မှာဖြစ်ပေါ်နေတဲ့လေဖျားနဲ့ရဝန်းဟာမက်လ20ရက်နေ့မှာအီယော်ရီတိုင်းမြဝချွန်းပေါ်ဒေသကိုမုံတိုင်းငယ်အဖြစ်ပြသက်နိုင်နေရှိတာကြောင့်ရာဝတီမြို့ကကျွန်းပေါ်ဒေသမှာနေထိုင်သူတွေအနေနဲ့သတိထားကြဖို့မိုးစရပညာရှင်တွေကတိုက်တွန်းနေတာပါ။မုံတိုင်းချီနေတဲ့ပတ်သက်လို့မိုးလေဝသနဲ့ဇလားပြည်တာညွှန်ကြားမှုဦးစီးဌာနတာဝန်ရှိသူတို့က VOA ကိုအခုလိုပြောပါတယ်
။ဆုံးပြောရရင်တော့ဟိုဒီပေါ်လေးဟိုလမ်းကြောင်းကတပိပိနဲ့ဒီပဲဟိုကျွန်တော်တို့အရင်ကတော့အနောက်ခွဲပေါ့နော်။ပင်လေတဲ့သွားတယ်။အခုဒီအရှိပဲတူလာတာ။ဒီနှစ်ခုကြားထဲမှာတော့ဂျိမ်းနေတယ်။သွားဖို့ရှိတယ်။နောက်ဘက်ဆိုကျွန်တော်ဒီတမလို့မြဝကျွန်းပေါ်ရဲ့နောက်ဘက်ပင်လေပေါ့နော်အခုကဒီမြဝကျွန်းပေါ်တဲ့တဲ့ကိုဖြစ်နေဒီခိုင်းကြီးလိုပါလို့ဖြစ်နေမြဝကျွန်းပေါ်ကကျွန်တော်တို့အနောက်ဘက်ကိုပဲလမ်းကြောင်းကဒီအနောက်ဘက်ကိုပဲရောက်ရောက်ဒီတစ်ရှိအရှိဘက်ကိုပဲရောက်ရောက်မြဝကျွန်းပေါ်ကတော့ကျင်းနေတယ်အရာကြီးပေါ့နော်မော်ဒင်ဇွန်တို့အန်ဂျွန်တို့ဒီလိုတဲ့တို့ဖြတ်ပြီးဖြစ်စေမဖြတ်ပြီးဖြစ်စေလည်းနောက်ဘက်ကိုတန်းကြောင်းရောက်သွားပြီးဖြစ်စေဒီနေရာတွေကတော့ဒါအလတ်ဖြစ်နေလို့လို့ပြောတော့နော်မြဝကျွန်းပေါ်ဒီပုံတိုင်းတော့ဖြစ်မယ်ဆိုရင်တော့20ရာတော့ဒါမုံတိုင်းငယ်တော့ဂျင်းကြီးဖြစ်ဖို့များတယ်ပေါ့နော်အဲဒီတော့မုံတိုင်းကတော့တောင့်ကြည့်လို့တော့လို့
လီဗီယာနဲ့ရဝန်းဟာမုံတိုင်းငယ်ဖြစ်နေအီယာဝီမြဝကျွန်းပေါ်ဘက်ကိုဝင်ရောက်ဖို့ဂျင်းကြီးနေပြီးမုံတိုင်းတဘောအရာဂုံးတွင်ပိုင်းကိုဝင်ရောက်ခဲ့ရင်အားပြတ်တတ်တဲ့သဘောရှိပြီးတော့ပင်လယ်ဘက်ကနေဝင်မယ်ဆိုပိုးပြီးတော့အားကောင်းတဲ့မုံတိုင်းအဖြစ်နဲ့ဖြတ်တန်းသွားနိုင်ခြင်းရှိနေတာပါစစ်ကောင်စီကအာဏာသိမ်းပြီးနောက်ပိုင်းအင်တာနက်ကိုထိန်းချုပ်ပိတ်ပင်တဲ့အပြင်ရက်စင်မီကလည်းမမှန်တာကြောင့်မိုးလေဝသနဲ့ပတ်သက်တဲ့သတင်းတွေပေါ်စိတ်ဝင်စားမှုနှဲသွားတယ်လို့ ERI တိုင်းဒေသခံတူကပြောပါတယ်
။ကျွန်တော်တို့သတင်းတွေမကြည့်ချင်တာကြားတယ်။ဒါတို့ထုတ်မိုးလေဝသဘက်ကကြီးညာတဲ့သတင်းတွေ။အရင်တုန်းကတော့ကျွန်တော်တို့အရင်လက်ထက်ကတော့အရင်ဆိုလက်ထက်တော့ကျွန်တော်တို့အကုန်လုံးကြီးကကြည့်ကြတော့မိုးလေဝသသတင်းတွေရောသတင်းတွေရောအခုကတော့လုံးဝမကြည့်ဘူး။မီးကလည်းပြတ်တယ်ဗျာ။အင်တာနက်ကလည်းအခုနောက်ပိုင်းဆိုရင်တော်တော်လိုင်းနှေးနေတယ်။အဲ့တော့သူကဘလို့ရောစိတ်လေစိတ်ထဲတဲ့တိတ်မရှိကြတော့ဘောလူရဲ့စိတ်ထဲမှာအလိုလိုဖြစ်တော့တယ
်။မုံတိုင်းအရှိန်ကြောင့်စကိုင်းတိုင်းဒေသကြီးအောက်ပိုင်းပဲခူးရန်ကုန်ဧရာဝတီတိုင်းအပြင်တခြားကြံတဲ့တိုင်းဒေသကြီးတွေမှာမိုးတချုံရွာပြီးတချို့ဒေသတွေမှာတော့နေရာကွက်ပြီးမိုးကြီးနိုင်ပါတယ်။မြမကမ်းရိုးတဲ့နဲ့ကမ်းလွန်ပင်လယ်ပြင်မှာမိုးသက်လေပြင်းကျပြီးလိုင်းကြီးမှလည်းဖြစ်ပါတယ်။မိုးသက်လေပြင်းကျချိန်မှာရေပြင်းပြင်းလေးဟာတနာရီမိုင်40ထိတိုက်ခတ်မှဖြစ်ပြီးလေပြင်းတိုက်ခိုက်ချိန်မှာကမ်းရိုးတဲ့နဲ့ကမ်းလွန်ပင်လယ်ပြင်မှာကိုဗီကနေ12ပြည်အထိရေလိုင်းတွေမြင့်တက်နိုင်တယ်လို့မိုးလေဝသနဲ့ဇလားဗေဒညွှန်ကြားမှုဦးစီးဌာနကထုတ်ပြန်ထားပါတယ်ခင်ဗျာ